မြမကြောက်စင်းရဲ့အဓိကဈေးကွက်ကတရုတ်ဝယ်လက်ပေါ်မှာမူတည်နေပါတယ်။တရုတ်ဘက်ကကြောက်စင်းဝယ်အားကျလာတဲ့အခြေအနေကြောင့်ကြောက်သမားအများစုကတရုတ်လူမှုကွန်ရက်ဖြစ်တဲ့ WeChat ပေါ်မှာတင်ပြီးဝယ်လက်ကိုမျှော်ရတဲ့အခြေအနေကိုရောက်လာနေပါတယ်။ WeChat ပေါ်ကနေကြောက်ရောင်းရတဲ့အခြေအနေနောက်ကြောက်စင်းဈေးကွက်အတွက်နေဆက်မှာတရုတ်ဝင်ဈေးကွက်ဖွင့်ပေးနိုင်ရေးတွေကိုလည်းမျှော်လင့်နေကြတာပါ။မန္တလေးအခြေစိုက် KKT ကြောက်မြက်ရောင်းဝယ်ရေးကဒေါက်ခက်ခက်တင်တဲ့ဆွေးနွေးထားတာကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သိမ်းကြည့်ထိုက်ကတင်ပြထားပါတယ်ရှင်။
အကြီးကတော့ကျမတို့ကဒီကြောင့်ဆိုင်ဆိုတာကတော့ဘလိုနည်းနဲ့ပဲဒီတရုတ်ကိုပဲအားကိုးပြီးရောင်းနေရတဲ့သဘောပါပဲ။တရုတ်ပြည်မှာကိုကျမတို့အရင်တော့ဆိုရင်တွားရောင်းလို့အဆင်ပြေရပေါ့နော်။အခုဆိုရင်တရုတ်ပြည်မှာတွားရောင်းရတာလည်းအဆင်မပြေဘူး။တရုတ်ပြည်ကဈေးကွက်ကွာလေရှင်နေမကောင်းပေါ့နော်။တရုတ်ပြည်ကတကယ်ချင်းနေဆိုင်ရန်တွေပဲဖွင့်ထားတယ်။သူတို့ကိုယ်တိုင်ကွာလေကျမတို့စီကိုပြန်ပြီးတော့မဝယ်နိုင်ဘူးဖြစ်နေတာရှင်။အဲ့ဒါဆိုတရုတ်ပြည်ကဈေးကွက်ကတိတ်ပြီးတော့မဝယ်နိုင်တဲ့အခြေအနေမျိုးပေါ့နော်။ဒီမှာကျတော့လေဒီချက်တွေနဲ့ဓာပြီးတော့တရုတ်တွေကရောင်းလာတော့ရှိတယ်။ဒီဒီချက်တွေနဲ့ကျတော့တို့တရုတ်တွေရတာလေ။တို့လို့လောက်ပိုင်လို့ရှိတယ်။ကျမတို့ကမလုတ်တက်ကြဘူးပေါ့နော်။လုံလဲမလုံနိုင်ဘူး။အဲ့သူကအဲ့ဒီဝီချက်မှာကျတော့လေတို့ကြိုက်တဲ့ဈေးကိုပေးတယ်။ဟိုပေါက်ဈေးမဟုတ်ဘူးပေါ့မှာလေ။ပေါက်ဈေးမဟုတ်တဲ့ကျတော့တကယ်တန်မိုးရှိတဲ့ဒီဈေးတွေကြရင်တော့အဲ့ဒီဝီချက်ဝိုင်းမှာကျမတို့မရောင်းကြဘူးပေါ့နော်။အမီရောပစ္စည်းလေးတွေခါပိုင်းပစ္စည်းလေးတွေအောက်ပိုင်းပစ္စည်းလေးတွေကတော့ဝီချက်နဲ့ပဲရောင်းရဝေးကြတယ်ပေါ့နော်။ဒီမှာတို့တရုတ်ပြည်ကိုသွားတဲ့ခါကျတော့လေအဲ့ဒီဝီချက်ကတော်တော်ကိုကြီးရကြတယ်ပေါ့နော်။ဆက်တော့သူကမမြင်ရပဲနဲ့သူတို့စိတ်ကျဲထင်လာတဲ့ဈေးတွေအဲ့လိုပေးတဲ့ခါကျတော့ဇယန်းတရာဈေးကွက်ကိုဖြစ်နေတာပေါ့နော်။အဲ့လိုဖြစ်နေတယ်။
ကျောက်စင်းကခုနမခက်ခက်တင်ပြောသလိုတရုတ်ကိုပဲဒါအားကိုးကြရတာပါဆိုတော့တရုတ်ဘက်ကဘာကြောင့်များကြသွားတာလဲ။ဗမာဘက်ကအခွန်တွေဘာတွေကောက်လို့လားဘလို့ကြောက်မှာလဲရှင်။
ကျမထင်တာတော့ဗမာဘက်ကလည်းတချို့အခွန်ကောက်တယ်ပေါ့နော်အခွန်ကောက်တယ်ဆိုတာတော့မရကျမတို့ကျမကိုယ်တိုင်လည်းအခုဆိုရင်တရားဝင်အခွန်ကိုစောင့်တဲ့အတွက်ကြောင့်ကျမကိုယ်တိုင်လည်းအခွန်စောင့်ပြီးတော့ပဲရောင်းချင်တယ်ပေါ့နော်အခွန်ကောက်တော့ကျမသက်ခံတယ်ဒါပေမဲ့သူတို့ကိုယ်တိုင်ကကျမတို့သူတို့ဒီမှာကျမတို့ရဲ့ကြောက်တွေကအများကြီးရောက်သွားပြီမရှင်းရင်းပြောရင်သူတို့ရဲ့ကြောက်တွေများနေတဲ့အတွက်ကြောင့်မို့လို့သူတို့အင်ဒီပင်အဲ့လိုပေါ့နော်သူတို့ဈေးကွက်ကျတယ်လို့ကျမကပထမအစိုးရလက်ထက်သေးကဒီကြောက်တွေကတော်တော်ပုံသွားပြီပေါ့အခုကျရင်လည်းသူတို့ဟိုပစ္စည်းတွေကလည်းဒီပစ္စည်းတွေရှားလာတယ်ကြောက်တွေကရှားလာတယ်ကြောက်ကရှားလာပြီးတော့လူတွေနဲ့ချိန်မှလည်းကြောက်ကမရအောင်ဒါပေမဲ့တကယ်ဝယ်ပြီးပြန်တော့လည်းတကယ်ရောင်းတဲ့ခါကျရင်လည်းရောင်းရချင်မှရောင်းရတယ်အဲ့လိုမျိုးပေါ့နော်ဈေးကွက်ကမမှန်တော့ဖြစ်နေပေါ့နော်ဟိုရှင်းရှင်းလင်းလင်းမှသူတို့စီမှာကြောက်တွေကပုံနေတာပုံနေတဲ့ခါကျတော့သူတို့ပြီးတဲ့ဒီနေ့ပဲကျမတို့ကရောင်းနိုင်ရောမရောင်းနိုင်ရောလေအဲ့ဒီပုံစံမျိုးကြီးနောက်သူတို့တရုတ်ဝီချက်လူတွေကလည်းဆိုလို့ရှိရင်ကြောက်ကြောက်နားမလဲဘူးနားမလဲပဲနဲ့သူတို့လူမျိုးတွေအလုတ်တစ်ခုဖြစ်အောင်လို့သူတို့လုပ်တဲ့ပုံစံလိုပဲခုလည်းဝီချက်ဆိုရင်လည်းသူတို့ကန့်တက်လိုက်ပြီးမှရယ်ကျမတို့ပုံမှန်ကြီးကနေပြီးဝီချက်ကိုရိုးရိုးလုပ်လို့တောင်မှတိတ်အဆင်မပြေတော့တရုတ်တကယ်ကြီးကနေထောက်ခံမှာလားကျမတို့ပြန်ပြီးလုပ်လို့ရတဲ့အနေထားမျိုးရှိခဲ့တယ်ခုဝီချက်ကိုကျမပြန်လုပ်ခဲ့ရပေါ့နော်အဲ့တော့ဒီကြောက်ကိုလည်းသူကဝီချက်တွေနဲ့ရောင်းတဲ့ခါကျတော့အခုကတော့တစ်ဖက်ကသူကလည်းဒီဖုန်းပေါ်ကနေအမြင်နဲ့ပဲဝယ်ကြတယ်အမြင်နဲ့ပဲရောင်းရတဲ့ခါကျတော့တချို့တန်ဖိုးမရှိတဲ့ပစ္စည်းတွေကလည်းဈေးရတင်ရတော့မယ်တန်ဖိုးရှိတဲ့တကယ်ပစ္စည်းတွေကလည်းဈေးမရနိုင်ပုံမှာရယ်အဲ့ကျတော့ဒီဟာပေါ်ပေါ်သွားတဲ့လိုပုံစံမျိုးလေးဖြစ်နေတယ်ပေါ့နော်အဲ့ဒီဝီချက်ကလည်းဒါနဲ့လုံးလုံးစေကြတော့လေစောင့်ဝင်နေရတယ်အဲ့ဒီဝီချက်မှမရှိရင်လည်းကျမတို့ဒီမန်လေးချက်ဝိုင်းမှာကျတော့လေအဆင်မပြေဘူးမှာအဲ့လိုဖြစ်
အဲ့တော့ဒီမန်လေးချက်ဝိုင်းကအဓိကတော့ဒီဆိုင်မှာတင်ရောက်လာတဲ့ဝီချက်ပေါ်မှာဓာတ်ပုံလေးတွေတင်ပြီးတော့ဒီလိုပဲဟိုဝိုင်းသဘောမျိုးရောင်းနေကြရတာပေါ့နော
်ဟုတ်တယ်ဟုတ်တယ်မကြီးကျမဆိုရင်လည်းသူယတနာမောမှာကျမဆိုင်ချင်ထားတယ်လေဒါပေမဲ့ကျမတနေကုန်နေလို့ဧည့်သည်ကလာကျမလာတာဟိုဒီဝီချက်တရုတ်ပြည်ရဲ့ဝီချက်မှာပဲကျမတချို့ပစ္စည်းကိုဝိုင်းမှာပစားလို့ပြီးထားပြီးတော့တိုးနေရတယ်သူတို့တိုးနေရပေါ့နော်အဲအဲ့ဒါလေးတွေပဲကျမရောင်းနေရတယ်
အဲ့တော့ကြောက်ဝိုင်းမှာရောကြောက်အဝင်ကကျသွားပါသလားပုံမှန်မဲလားရှင
်ဟုတ်ကြောက်ဝိုင်းမှာကျတော့ကျမတို့ကြောက်ဝယ်တဲ့ခါတိုင်းဈေးကညားတယ်ပေါ့နော်ဈေးညားနေတယ်ကြောက်ကရှားပါတယ်ကျမတို့ပြင်ရောင်းတဲ့ခါကျရင်ကျတော့လေကျမတို့ဝယ်တဲ့ဈေးကိုရက်ချင်လို့ရတယ်အမရပြင်လည်းမရဘူးပေါ့နော်နည်းနည်းကျော်သွားတာလည်းရှိတယ်ပေါ့နော်အဲ့လိုပေါ့ရောင်းအားဈေးကွက်ပြီးနည်းနည်းလေးဖြန့်နေပုံမှာတော့မူတည်တယ်မှာဒါပေမဲ့ကျင်းပြေပေါ့တော့ တက်ချက်လို့မရတော့ဘူး။ရင်းတော့ဆိုရင်ကျွန်တော်ဓာဝမိဒါဘယ်လောက်ရမယ်ဆိုလို့ခံရွတ်တွေ့ရတယ်။ခုနောက်ပိုင်းကတက်လို့မရတော့ဘူး။တချို့ပစ္စည်းတွေဆိုလည်းတော်တော်နဲ့မထွက်တဲ့ပစ္စည်းအများကြီးရှိတယ်။အဓိကကတော့အဲ့ဒီဝီချက်ရဲ့သူ့ရဲ့ဖုန်းအောက်မှာကျွန်တော်တို့ကတ်သွားပြီးတော့ကလေးတွေတိုးနေကြတယ်ပေါ့နော်။အဲ့ဒီချိန်မှာပဲဟိုဘက်ကဝယ်တဲ့လူတွေပြိမတာတယ်ကျွန်တော်တို့ရောင်းရမှာအဲ့လိုပေါ့နော်
။ဟုတ်တရုတ်ဘက်ကိုပစ္စည်းတွေယူသွားပြီးတော့ရောင်းဖို့ရောက်တော့ရလွယ်ပါသလားမလဲ
။မလွယ်ပါဘူးရှင်အဲ့ဒါကြတော့လေဟိုတရုတ်ပြည်ဘက်ကိုတော့ဒါတော့လမ်းမှာဗမာပြည်ဘက်ကတရားဝင်မဟုတ်ရှင်တော့အဖမ်းစီးခံရနိုင်တယ်ပေါ့နော်။အဲ့လိုတော့ရှိရပေါ့နော်။ဒါပေမဲ့လေတရားဝင်ထွက်ဖို့အတွက်ကြတော့လေဒီဘက်ကဒီဘက်ကအစိုးရဘက်ကနေပြီးတော့လွယ်ဖို့ဆိုကျွန်မစိတ်ချင်ရတော့မှလေအဲ့ဘက်ကိုလေတရားဝင်ကျွန်မတို့တရားမဝင်မဲ့ဒီလိုဆိုကျွန်မကဆိုရင်တော့မူဆယ်ရဲ့ဒီဘက်ချမ်းမှာပေါ့မှလေဆောက်ဈေးကွက်တစ်ခုကိုသူတို့လိုပဲကျေကောင်းမှလည်းရှိတယ်လေကျေကောင်းမှရှိတယ်လို့ပဲကျွန်မတို့မူဆယ်ဘက်ချမ်းမှာတရားဝင်ဆိုင်ကြီးဖွင့်ကြောင်းချလက်ဆက်တွေနဲ့ကျွန်မတို့ဖွင့်ကြောင်းချမယ်ဆိုရင်ဒီလိုလိုချင်လို့လာဝယ်မယ်ဆိုရင်တော့အဆင်ပြေမယ်လို့ကျွန်မထင်တာပေါ့နော်။ဒီလိုကျွန်မတို့နိုင်ငံကလူတွေကအကုန်လုံးအကြက်မှာဘာပဲပြောပြောတရားမဝင်ပါကြတဲ့လူကအများကြီးဖြစ်နေတဲ့အကြောင်းမို့လို့သူတို့ပြီးတဲ့ဈေးနဲ့ကြိုက်ရောမကြိုက်နေအောင်လို့အဲ့လိုမျိုးပုံစံမျိုးလေးဖြစ်နေတာနော်
။အဲ့တော့ဒီ WeChat နဲ့ရောက်တော့ရောဟိုရောင်းရဝယ်ရတာစိတ်ချရပါသလား
။အဲအဲ့တခုကတော့ဒီရုပ်စီဘက်မှာတောင်းရောင်းမယ်ဆိုရင်တော့ WeChat ဒီကုန်းရလောက်နေမှာပတ်ဆံရတယ်။ဒါပြင်းနဲ့မကျင်းသေးဘူးမ။သူကသူ့ပြန်သူ့လှန်နေတဲ့အချိန်ကိုပြန်လှန်မှာ။သူကပတ်ဆံမရဘူးမကြိုက်ဘူးပါ냐အဲ့လိုမျိုးပြန်လှန်နေတော့မှမတည်နိုင်ဘူးကြိုးပြောဘူးချက်ကတော့ဒါပြင်းနဲ့ဗမာပြည်မှာတက်တော့ကျွန်တော်တို့ကြောက်ဝမ်းရောတက်တော့နည်းနည်းလေးကန့်တက်ထားတယ်။ကန့်တက်ထားတယ်ဆိုတော့ပါစနစ်ကိုလည်းသူတို့ကန့်တက်ထားသေးတယ်ကျွန်တော်တို့ဒီကြောက်ဝမ်းကနောက်ပြီးတော့တော်တော်နဲ့အောင်လည်းပွဲဆံလို့မရဘူးမ။သူတို့ဆိုရင်တက်ဆောင်ချက်ချင်းပဲချခိုင်းထားကြတယ်အဲ့မဲ့ဒီချက်ရောင်းတာချင်းတူတူဆိုရင်တော့ဗမာပြည်ကအကြောင်းဝိုင်းနဲ့ဝီချက်ရောင်းရတဲ့လူကကျွန်တော်တို့ဗမာပြည်ကတားတယ်။ကိုယ်နိုင်ငံမှာလည်းရောင်းရတဲ့အခါကျတော့နည်းနည်းစိတ်လေးခိုင်နေပေါ့နော်။ပြီးလို့လည်းပြန်ပြီးတော့ကျွန်တော်တို့ပွဲမလာနိုင်ဘူးပေါ့နော်။အဲ့လိုမျိုးလေးရှိတယ်။တရုတ်ပြည်ကဝီချက်မှာတားပြီးတော့ရောင်းတဲ့လူတွေကတော့သူတို့ကသူတို့စိတ်ကြိုက်တယ်။10%လည်းနှုတ်10%လည်းနှုတ်ကြည့်ဆက်တကွာသူတို့ပြန်ပြီးတော့ပွဲနိုင်ရင်မတိုက်ဘူးဆိုပွဲနိုင်ရင်လည်းလာမယ်။3-4ရက်နေမှလည်းအဲ့ကံဒီကံဒီရတချို့ဆိုလည်းမပြေဘူးပြဿနာကြီးတက်တယ်ပေါ့နော်အဲ့လိုမျိုးရှိတယ်မှာဟုတ်